အခုလိုမျိုးရခိုင်ပြည်နယ်တိုက်ပွဲတွေကြောင့်ထောင်နဲ့ချီတဲ့ဒေသခံတွေအိုးအိမ်မဲ့စုံပြေးထွက်ခွာနေရပါတယ်။စစ်ဘေးရှောင်ဒီအနေနဲ့ဒီစာဝနေရေးအခက်အခဲရှိရတဲ့ပြင်လူငယ်ကျောင်းသားတွေပညာသင်ဖို့အတွက်ခက်ကြုံနေရတာပါ။ရခိုင်ပြည်နယ်ကစစ်ဘေးဒုက္ခသည်တွေရင်ဆိုင်နေရတဲ့အခက်အခဲတွေအကြောင်းကိုတော့ကုဇော်ဝင်းလိုင်စူးစီးတင်ပြထားပါတယ်
။စခန်တိုင်းသားလက်နက်ကိုင်အဖွဲ့ AA နဲ့တပ်မတော်တို့အကြမ်းဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ဒေသတွင်းမှာစစ်ဆောင်တွေတနည်းတခြားတိုးလာနေပြီးဘူးသီးတောင်နဲ့ရေသိပ်တောင်မြို့နယ်တွေထဲမှာတင်စစ်ပေးဆောင်ဒုက္ခသည်၄000လောက်ရှိနေတာပါ။ကြံကြားရေးဝန်ကြီးဌာနရဲ့ဖိတ်ကြားချက်အရရခိုင်ပြည်နယ်အတွင်းမောင်တော်နယ်ဘူးသီးတောင်ဒေသတွေကိုဖေဖော်ဝါရီလ29ရက်ကနေ29ရက်နေ့အထိ၃ရက်ကြာတွားရောက်ခဲ့တဲ့ခီးစဉ်မှာကိုယ်တိုင်လက်ပါသွားတဲ့ VOA သတင်းဌာနကဒေါက်ခင်မြတ်တက်ကဒေသခံတွေကိုတွေ့ဆုံမေးမြန်းခွင့်ရခဲ့တာမှာမောင်တော်မြို့နယ်ဆယ်တော်ရွာကိုမိသားစုနဲ့အတူထွက်ပြေးလာတဲ့စစ်ဆောင်မခင်စောမှုကသူတို့ရွာမှာရှိနေစဉ်ကြုံတွေ့ကြရတဲ့တိုက်ပွဲအခြေအနေတွေကိုအခုလိုပြောပြပါရစေ
။ဘုံတွင်းထဲမှာတညာလုံးနေရတယ်။နေမိုးရင်တော့အပေါ်တဲတာနဲ့သူတို့ပြေးသေးတယ်။အဲ့တော့သမီးတို့မနေသေးတော့ဘူး။သမီးလည်းမစားရသေးဘူး။သမီးလည်းမရှိရသေးဘူး။ဒီရှုံတစ်ခက်ကန်ကိုအကုန်လုံးရောကနေအကုန်လုံးပြေးကြတာ။အဲရှုံတစ်ခက်ကန်ရောက်တော့အဲ့မှာလည်းမနေသေးတော့ဘူး။လှမ်းပြီးကြားနေအဲ့လိုဆိုရင်ဆိုင်နဲ့အခြားဘုံဆဲလေးစီရောအခြားတရားကိုပြောင်းတယ
်။ငရုံတောင်ရွာမှာလာရောက်တင်းဆောင်နေတဲ့အမခင်ခင်ဝင်းကလည်းတိုက်ပွဲတွေရပ်စီခြင်းတဲ့အကြောင်းအခုလိုပြောပါလဲ။
တိုက်ပွဲတွေကိုရပ်စီခြင်းနဲ့သမီးတို့ရောပြန်ခြင်းနဲ့အဲ့ဒါဒီမှာနေရတာသမီးတို့ကစိတ်မလဲဘူးမပြောရှင်ရဘူးပြောမှနေရှင်တယ်လို့
ဆဲတော်ရွာကဖုန်းတွေကြီးတောင်မှာစစ်ဘေးဆောင်နေတဲ့မလတ်မြဝင်းဟာအထက်တန်းဆာမိုးဝဲဖြစ်ဖို့ကြိုးစားနေသူတဦးဖြစ်ပါတယ်။ဒါပေမဲ့မိသားစုနဲ့ကွဲကွာနေတာကြောင့်စာတင်ရတာအဆင်မပြေဘူးလို့သူက VOE ကိုခုလိုရှင်းပြပါတယ်
။ဟောစာတော့ကျွတ်တဲ့တဲ့ဒါပေမဲ့စိတ်ထောက်အရှုံးနေတယ်။ဟောဒီမှာကျန်နေတဲ့အဖေမေတွေကိုစိုးရင်တော့တွေ့ပြီးသားအဖေတွေမေအဆင်ပြေပါမလား။ကိုကတော့အဆင်ပြေလို့ပေါ့နော်။ဒါပေမဲ့အဖေမေကအဆင်ပြေမလား။အဲအကိုတွေကိုစိုးရင်လည်းပေါ့နော်။ခါလေကြိုက်ငိုမိတယ်ဆိုတော့ရောရောအမေတွေရောအကိုကြီးရောလွမ်းပြီးငိုမိနေစာစာဖို့စိတ်မရောက်ဘူးပေါ့အစိမ့်တွေချုပ်ထင်းနေတယ်အဲ့လိုကြီးဖြစ်သွားတယ
်တင်းတခြားဒုက္ခတွေအရေးအတွက်တိုးမြလာနေတာကြောင့်ဒီဒုက္ခတွေကိုလက်ခံပေးထားတဲ့ဖုန်းတော်ကြီးကျောင်းတွေလည်းရေရှည်ထောက်ပံ့ပေးနိုင်ဖို့အခက်အခဲရှိလာနေတယ်လို့သူကျောင်းမှာလာရောက်နေကြတဲ့ကျောင်းသူကျောင်းသားတွေကိုအခမဲ့ပညာဒါနပြုနေတဲ့မောင်တော်မြို့နယ်တိရိမင်္ဂလာရွာမှကျောင်းဆရာတော်အရှင်ဝိက္ခဏကမိန့်ပါတယ
်နံပါတ်1အခခဲဆုံးကနေရာပဲနေရာမရှိတဲ့တောင်အောင်ဦးစင်းမှာဒီကလေးမတွေကိုထားဖို့တော့ရောထင်းမှာအားရပုံကိုဒီစီကြေကဥမာငွေကြီးကြီးတန်တဲ့အိမ်တွေကိုမှားပြီးတာဒီလိုထားတယ်ပထမဆုံးရောက်လာတဲ့အကြောင်းသားတွေကလည်းဦးစင်းမှာ30လောက်ပဲလာခံတယ်လို့ရှိတဲ့ကများလာတဲ့ခါမှာဦးစင်းမှာနေဖို့ထိုင်ဖို့အခက်အခဲရှိတာပေါ့ပထမဆုံးဒုတိယဆုံးဦးစင်းလုံးကဘယ်လိုပြောဆိုစားရေးပေါ့လေစားဖို့တော့ဦးစင်းမှာကဘယ်လိုပြောလဲဆိုတော့ဒီဌာနဆိုင်တွေကလည်းမလူနောက်ပြီးပြေရပြေပါဖွစ်တွေကလည်းဥစဉ်ပါလူတန်းတွေကမရှိမိမိရဲ့ရှာဖွေပြီးတော့ရတဲ့ဟာဥစဉ်တရားတွေပါတယ်နေလိုက်ဟောတာပေါ့လေတရားဟောလို့ရတဲ့ငွေနဲ့နေနေပေါ့ပေါ့ဒီကလေးတွေပေါ့အဆင်ပြေသလိုဒီလိုကျွေးမွေးတာဖြစ်တယ
်စိတ်ပိဆောင်ဒုက္ခတွေဟာဘယ်ပေါင်းစုံကအခက်အခဲတွေနဲ့ရင်ဆိုင်နေကြရတယ်လို့လမ်းမဖုန်းတော်ကြီးကျောင်းစိတ်ဆောင်စခန်းမှာအရာတွေဆောက်လုပ်လူတန်းနေတဲ့မေယူတောက်ရည်တန်းအဖွဲ့ကဥဇော်ဝင်းကလည်းပြောပါတယ
်စိတ်ဆောင်လေတော်တော်အခက်အခဲကလူသားတယောက်ရဲ့လူရက်ဆက်အကုန်ကခက်ခဲတာပဲတော့ဘာမှလို့အဆင်မပြေဘူးခင်ဗျာအဓိကသူလုံဆုံပေါ့ပညာရေးလုံဆုံမှုပေါ့နော်ကျန်းမာရေးလုံဆုံမှုပေါ့ဒါအလုတ်ကိုင်းခွန်ရေးလုံဆုံမှုပေါ့ဒီတုပ်ခုပြုလုံးတဲ့လုံဆုံမှုတွေတို့မှာဆက်ဆုံးနေရတယ်ပါတော့အခုကျွန်တော်တို့ကိုဒီလိုကအာကက်မှာရှိတဲ့လူတွေရဲ့စာဝတ်နေရေးတွေကတော့ကျွန်တော်တို့ဒီအစိုးရအလုပ်ပြန်အားနဲ့ဒီကိုဆန်နှလုံးပြရပါတော့ဒီနှလုံးနဲ့တို့ဒီမှာပဲဖြစ်တယ်လို့ပေါ့စူးစားပြီးရုံးကန်ရက်တင်နေရတာပေါ့နော
်စခန်းပြင်းနေအတွင်းတိုက်ပွဲတွေဖြစ်ပွားနေတဲ့တခြားဒေသတွေမှာလည်းစစ်ပေးဆောင်ဒုက္ခတွေထောင်နဲ့ချီရှိနေသေးတယ်လို့ချင်းပြည်နယ်ပလောဝဘက်မှာလည်းတိုက်ပွဲတွေကြောင့်ထွက်ပြေးတိမ်းရှောင်နေသူထောင်နဲ့ချီပြီးရှိနေတာပါစုအတက်ဖွဲ့တွေနဲ့အေအေတို့အကြားကတိုက်ပွဲတွေကြားမှာမြေစာပင်ဖြစ်ပြီးခုချိန်ကြီးတိုက်ပွဲအရှိန်ကြီးရော့ကြမလာသေးတာကြောင့်စစ်ပေးဆောင်ဒုက္ခတွေရဲ့နေရပြန်ရေးအိမ်မက်ဟာလည်းအလန်းဝေးနေသေးဖြစ်တယ်လို့တိုက်ပွဲကြားမှာပြင်းနေတဲ့ကလေးငယ်တွေရဲ့အနာဂတ်ပညာရေးဟာလည်းမသေးကြမရေရာတဲ့အခြေအနေမှာရှိနေပါတယ်ခင်ဗျ